မြန်မာအစိုးရကရခိုင်ပြည်နယ်ကရေနံနဲ့သဘာဝဓာတ်ငွေတွေတရုတ်အစိုးရကိုတင်ပို့ရောင်းချမဲ့အစီအစဉ်အတွက်နှောက်နှေးမှုမဖြစ်စေခြင်းရင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရအောင်အစိုးရကနိုင်ငံရေးအရာဖြေရှာဖို့လိုအပ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။တရုတ်နိုင်ငံကိုရွှေဂက်စ်ပိုက်လိုင်းကနေပြီးတော့ရေနံနဲ့သဘာဝဓာတ်ငွေတွေတင်ပို့ရောင်းချမဲ့အစီအစဉ်ဟာပိုက်လိုင်းတစ်လျှောက်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားလက်တလောဖြစ်နေတဲ့စစ်ပွဲတွေကြောင့်နှောက်နှေးကြန့်ကြာနိုင်တယ်လို့အစိုးရစွမ်းအင်ဝန်ကြီးဌာနအကြီးတန်းအရာရှိတဦးကရိုက်တာသတင်းကိုပြောကြားချက်အပေါ်မှာအခုလိုတုံ့ပြန်လိုက်တာပါ။ဘယ်တိုင်းတာထိကြန့်ကြာနိုင်တယ်လဲဆိုတာကလာမယ့်ငင်းချမ်းရေးဆွေးနွေးပွဲအပေါ်မှာမူတည်တယ်လို့လည်းဆိုကြပါဗျ။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။တိုင်းသားလက်နက်ကင်တပ်ဖွဲ့၄ဖွဲ့ရှိတဲ့နေမြေထဲမှာဖြတ်ပြီးဖောက်လုံနေတဲ့ရွှေဂက်စ်ပိုက်လိုင်းတစ်လျှောက်မှာအစိုးရကနိုင်ငံရေးအရာဖြေရှင်းဖို့အတွက်မကြိုးစားဘဲနေမြေရှင်းလင်းရေးတွေလုပ်နေတာမို့တိုက်ပွဲတွေအခုထိဖြစ်ပွားနေတာတွေ့ရတယ်လို့တရုတ်မြန်မာနယ်စပ်ဒေသလက်နက်ကင်ပဋိပက္ခအရေးစောင့်ကြည့်နေတဲ့ကချင်တိုင်းရင်းသားကိုနော်ဒင်းကပြောပါတယ်
။အဲ့ဒီနေရာမှာအဓိကလက်နက်ကင်တပ်ဖွဲ့လက်ဖွဲ့ရှိတယ်။အဲတခုကတော့ KIO KIA အဲဒီချမ်းပြည်တပ်မတော်မြောက်ပိုင်းချမ်းပြည်တပ်မတော်တောင်ပိုင်းနောက်ပြီးတော့အောင်းဘုံမြောက်ရင်တပ်ဖွဲ့ရောနော်။ဒီလက်နက်ကင်တပ်ဖွဲ့ဒီကိုကြည့်လို့ရှိရင်တော့သူတို့ကတော့ဒီ Sugar စီမံကိန်းကိုကန့်ကွက်ရတာမရှိဘူး။သူတို့လည်းပဲနိုင်ငံရေးဖြည့်ရှင်းမှုရှိတဲ့အချိန်မှာသူတို့နေမယ်ကိုဖြတ်ပြီးမှချွေဂက်စ်ပိုက်လိုက်ကိုလုပ်တယ်အဲ့မှာဒီအစိုးရတပ်ဖွဲ့ဘက်ကနေမယ်ရှင်းနေရေးဆိုပြီးမှအင်အားတွေအများကြီးချထားတယ်အဲ့ဒါကြောင့်ဒီတပ်ဖွဲ့တွေဖြစ်နေတာဖြစ်တယ်ဆိုတော့ဒီနိုင်ငံရေးရလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဖြည့်ရှင်းမှုရှိလို့ရှိရင်တော့အဲ့ဒီဒါမှာဒီချွေဂက်စ်ပိုက်လိုက်ကိုကောင်းကောင်းမွန်မွန်နဲ့လုပ်နိုင်ဖို့ခက်တော့မယ်ဆိုတဲ့အခြေအနေတွေကျွန်တော်တို့တွေ့ရတယ
်ဆိုရင်ဝန်ကြီးဌာနအကြီးတန်းအရာရှိကြီးတူကပိုက်လိုင်းတွေဟာရေနံနဲ့သဘာဝဓာတ်ငွေတင်ပို့ဖို့အတွက်အဆင်သင့်ဖြစ်နေပေမဲ့ဘယ်ချိန်မှစပြီးတင်ပို့နိုင်မယ်ဆိုတာမသေးကြသေးဘူးလို့ရိုက်တာသတင်းဌာနကပြောကြားခဲ့တယ်လို့ရှမ်းပြည်နယ်အတွင်းတိုင်းဒေသလက်နက်ကိုင်တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တင်ပို့ရောင်းချရေးအစီအစဉ်တွေကြန့်ကြာနိုင်တယ်လို့ဆိုပါတယ်မြန်မာအစိုးရတာဝန်ရှိသူတွေကတိုင်းဒေသလက်နက်ကိုင်ဖွဲ့နဲ့ဆွေးနွေးမှုတွေရေရရမလုပ်နိုင်သေးတာမို့ဒီပိုက်လိုင်းစီမံကိန်းအတွက်ဘယ်တိုင်းတန်အထိကြန့်ကြာနိုင်လဲဆိုတာဒီဆွေးနွေးပွဲရက်လက်တွေပေါ်မှာမူတည်နေတယ်လို့လည်းထောက်ပြပါတယ်
။အခုပိုက်လိုင်းတစ်လျှောက်လုံးအဲ့မှာအစိုးရဘက်ကတပ်ဖွဲ့တွေကိုအဲ့ဘက်ကိုသူတို့ကနေမင်းရှင်းနေရင်းဆိုမှချထားတာရှိတယ်။အချိန်တည်းမှာပဲတက်ဆက်ရဒေတာဒီလက်ကအဖွဲ့တွေလက်ကချင်းရှမ်းပလောင်ဒီကသူတို့နေမင်းထဲကိုအဲ့လိုမျိုးစစ်ရတပ်ဖွဲ့တွေကလာတော့အခုတိုက်ပွဲတွေကတလနေပါလားပေါ့နော်။နေ့တိုင်းဆိုလို့အဲ့မှာကြူကြားကြူကြားတိုက်ပွဲတွေကပုံမှန်ဖြစ်နေတာတွေ့ရတယ်။တစ်ဖက်မှာကတော့ဒီအစိုးရနဲ့တရုတ်ကုမ္ပဏီတွေဘက်ကတော့နော်အရှင်ပြည့်နေတာရှိနေပြီဒီနှစ်မှာသူတို့ကပြီးမယ်ဒီမှာသူတို့စီမံကိန်းရှိတယ်သူတို့လည်းပဲအခုအဲ့မှာဖြစ်တဲ့ဒီပနက်ပခတွေကြောင့်အဲရွှေဂက်စ်ပိုက်လိုက်ကသူတို့ယူမှန်ထားတဲ့အတိုင်းပြီးဖို့ဆိုတဲ့အပိုင်းမှာနောင်နေနေတဲ့အပိုင်းတွေရှိနေတယ်အခုဘလောက်ထိပူပြီးမှနောင်နေမလဲဆိုတဲ့ဟာအဲ့ဒါကတော့အခုအာဒီကေအိုနဲ့အစိုးရဘက်ကနိုင်ငံရေးဆွေးနွေးပွဲရလတ်ပေါ်မှာလည်းအရေးပါမယ်ဆိုတော့အခုဆွေးနွေးပွဲတကယ်လို့ညာမအောင်မြင်လို့ရှိရင်တော့တိုက်ပွဲတွေကတော့ပူပြီးမှကြီးမားနိုင်တယ်ဆိုတော့တကယ်လို့တိုက်ပွဲကကြီးမားလို့ရှိရင်တော့စီမံကိန်းတွေပူပြီးမှနောက်နေတော့နိုင်တဲ့အခြေအနေပဲနေရပါလေ
ဒီပိုက်လိုင်းဟာမြန်မာနိုင်ငံထဲမှာလက်ဆံမတက်နိုင်သေးသလိုအန္တရာယ်ကြီးတဲ့ရေနံနဲ့သဘာဝတွေတင်ပို့နိုင်လောက်အောင်ပိုက်လိုင်းတွေဟာအရေးသွေးဆန်နှုံးမပြည့်မီဘူးလို့ရွှေသဘာဝဓာတ်ငွေပိုက်လိုင်းရဲ့သဘာဝပတ်ဝန်းကျင်လေ့လာသူကိုဝန်းအောင်ကပြောပါတယ
်ဒီမြန်မာနိုင်ငံနောက်ဖက်ချင်းကြောက်ဖြူကနေပြီးတော့ညနေပေါင်းဒါဆိုရင်တညွန့်တွေကိုဖြတ်တန်းတော့မယ်ဒီပိုင်းကကျွန်တော်တို့လေးလာတွေ့ရှိဆက်ရဆိုရင်တော့တချို့နေရာတွေမှာကဒီပိုင်းလိုင်းဆက်မဲ့နေရာတွေကလုံနေသေးတာပဲရှိတယ်လို့ပိုင်းလိုင်းတော့မဲ့လမ်းညောတစ်လျှောက်မှာတဘာဝတင်ွေချင်းဖြူရဆက်ရုံတို့ရင်းနဲ့ပြန်ပြီးတော့ကန့်စင်နေဆက်ရုံတို့အဲ့လိုမျိုးစခန်းတချို့ဟာပဲလက်ဆက်မဆက်သေးတဲ့ဟာတွေကိုတွေ့ရပဲနောက်တစ်ခုကပိုင်းလိုင်းရဲ့ဒီသွေးနဲ့ပတ်သက်ပြီးတော့ဒီခေတ်ရဲ့ဒီလပိုင်းကဆိုရင်လေဒီချမ်းပြည်ကမှာပိုင်းလိုင်းရဲ့ခီးရကိုကြေထိပ်ပြီးတော့ဆင်းတဲ့ခါရိုးစင်းတဲ့ဟာတွေတခြားဆိုရင်ဒီဟာတွေကိုလေ့လာတရှိရတာပ
ါပြည်ရင်းမှာနေမှာကပဲတရုတ်နိုင်ငံနဲ့ဖြတ်သွားမဲ့ဒီပိုင်းလိုင်းစီမံကိန်းအတွက်တရုတ်ဒေသခံတွေကပါကန့်ကွက်ကြတာမျိုးတွေတွေ့နေရတယ်လို့ဆိုပါတယ်
တရုတ်နိုင်ငံနေဆက်ယူလီမှာရှိတဲ့ဒီဒေသခံတွေဆိုရင်လေကြောက်ဖြူကလာတဲ့သဘာဝတံငွေစီမံကိန်းဒီနေ့စီမံကိန်းတွေစောက်တဲ့နေရာတွေမှာတချို့ကျွန်တော်တို့ဒီဓာတုဆက်ရုံတွေကိုပါပြုတ်ကာနာပိုင်တွေအနေနဲ့တိစောက်တာကိုစိုးရိမ်မကင်းဖြစ်တဲ့ဟာတွေကြောင့်လေသိမကြခင်ကပဲဒီရုပ်ရသခံတွေထောင်နဲ့ရှိပြီးတော့ဆန္ဒပြတာပဲစီမံကိန်းကိုကန့်ကွက်တာမျိုးတွေနဲ့ဆက်တိုက်ပြီးဒီရုပ်ကုမ္ပဏီနဲ့ဂျုံနေရတာကိုတွေ့ရတာပေါ့နော
်တဘာဝဓာတ်ငွေပိုက်လိုင်းအတွက်ဒီနှစ်မေလကုန်ထဲမှာစတင်ပြီးထုတ်လုပ်မှာဖြစ်တယ်လို့ရေနံပိုက်လိုင်းကိုတော့စက်တင်ဘာလထဲမှာစတင်မယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတရုတ်ကုမ္ပဏီကတရားဝင်ပြောကြားခဲ့တာဖြစ်ပါတယ်